လာပါဦးတမောင်တန်းရှင
်ဟုတ်ကဲ့မြင်လာပါခင်ဗျာ
အခုရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ဒီဟိုမေလအစောပိုင်းတုန်းကဒီလီတိုင်းသတင်းစာမှာဘင်္ဂလားဒေ့ရှ်အငိမ့်စားအရာရှိတယောက်ကရေးထားတဲ့ဆောင်းပါးတစ်ပုဒ်ပါဒီဒုက္ခသည်တွေရဲ့ပြဿနာဖြေရှင်းဟာတဲ့အနေရပြန်ဖို့ပဲဖြစ်တယ်ဆိုပြီးတော့ဖော်ပြခဲ့ပါတယ်။နောက်မေလ18ရက်ဘင်္ဂောက်ဖို့သတင်းစာမှာလည်းဒီလိုဒုက္ခသည်တွေနေရပြန်ဖို့အတွက်ကယုံကြည်မှုတိစောက်ဖို့လိုတယ်လို့ရေးထားပါတယ်။ဒီပုံမှာဘယ်လိုသဘောရပါသလဲ
။ဟုတ်ကဲ့ဟိုပြန်ရေးဆိုတာကိုသဘောတူပါတယ်ဒါပေမဲ့ပြန်ဖို့ပဲဆိုတော့ဒီတစ်ခုတည်းဆိုရင်တော့မပြည့်စုံဘူး။နော်အဖြေကိုလည်းရှင်းနိုင်မှာမဟုတ်ဘူးပေါ့နော်။ဆိုတော့ကျွန်တော်တို့ဒါကုလသမဂ္ဂလည်းပြောထားတယ်ဂုံတိတ်ခါရှိရှိပြန်ရေးလူသားရဲ့ဂုံတိတ်ခါပြီးသားလည်းပြန်တော်မျိုးဖြစ်ဖို့เนาะဒီပြဿနာတွေကိုကင်တွဲဖို့လိုတယ်အဲ့တော့ဘယ်ကောက်ပို့စာစိုးစိုးကပတ်စဉ်ပြောသလိုပဲကျွန်တော်တို့ယုံကြည်မှုလိုအပ်တယ်ဆိုတာဒါလည်းအမှန်ပါပဲကျွန်တော်တို့ဒီလူဖွဲ့စည်းအတွင်းထဲမှာရှိတဲ့ရရွာအတိုင်ဝင်းတစ်ခုကြားထဲမှာဒါယုံကြည်မှုလည်းပြန်လည်ထူထောင်ဖို့လိုအပ်ပါတယ
်ဒုက္ခသည်တွေနေရပြန်ဖို့အတွက်ကိုမေလအစောပိုင်းမှာ pilot project အနေနဲ့နှစ်ဖက်ကိုယ်စားလှယ်တွေကဟိုလေးလာတာတွေကိုလုပ်ခဲ့တာလည်းရှိပါတယ်အဲ့တော့ဒီပေါ်မှာစစ်ကောင်စီဘက်ကပြောတာကြတော့သူတို့အနေနဲ့ပေါ့နော်အစစအရာရာအလုံးအဆင်ပြေအောင်စီစဉ်ထားတယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့သွားပြီးတော့လေးလာခဲ့တဲ့ကိုယ်စားလှယ်တွေကကြတော့ဒီလိုစီစဉ်ထားတာဒီအပေါ်မှာဟိုတိတ်သဘောမကျတဲ့ပုံစံမျိုးမီဒီယာတွေကိုပြောပါတယ်ဒီတော့ဒီအခြေအနေမျိုးမှာဒါတွေကိုလက်တွေ့အကောင်အထည်ဖော်ဖို့အတွက်ယုံကြည်မှုကိုဘယ်လိုတိစောက်နိုင်မှာမလဲ
ဟုတ်ကဲ့အဲကျွန်တော်တို့လောလောဆယ်အခြေအနေမှာတော့မယုံကြည်ဘူးပေါ့နော်မယုံကြည်မှုဆိုတဲ့အခြေအနေရောက်လို့ရှိရင်မယုံကြည်တဲ့တောင်းမှပဲပြင်ဆင်ထားတာတွေပြဿနာတွေကိုကြီးတတ်တယ်အဲ့ဒါကြောင့်မို့ distorted လို့ပြောတဲ့တကယ်ပကတိတရားတွေနဲ့ပုံပြတ်တတ်တယ်နော်အဲ့တော့ယုံကြည်မှုထူထောင်တဲ့အခါမှာအလုံးလုံးလို့မရတဲ့မယုံကြည်မှုကနေအလုံးလုံးလို့ရတဲ့မယုံကြည်မှုကိုကူပြောင်းဖို့လိုတယ်အဲ့ဒါမှတော့ချက်တာပါလဲဆိုရင်ဒီအဓိကပါဝင်ပတ်သက်တဲ့သူတွေကဖြစ်စဉ်တိုင်းမှာပါဝင်ဝင်ရဖို့ပဲအဲ့တော့ကျွန်တော်ပြန်ကြည့်လို့ရှိရင်เนาะဒီအဲ NLD အစိုးရလက်ထက်မှာရောဦးသိန်းစိန်အစိုးရလက်ထက်မှာရောတော့ဒီစစ်ကောင်စီလက်ထက်မှာရောဒီရိုဟင်ဂျာဒုက္ခသည်တွေကိုတိုက်ကသူတို့ပြန်လဲလာပဲဖြစ်စင်နေတဲ့မှာဘာမှမပါခဲ့ဘူးမပါခဲ့တဲ့အခါကျတော့ကိုနားလည်သလိုနဲ့လုပ်တဲ့အခါမှာပြဿနာကမဖြေရှင်းဘူးเนาะစိုးစိုးကပြောသလိုပြဿနာကအမြင့်နေရပုံပြပန်းပြတည်နေပဲပြန်ပြီးကြုံရမယ်ဒါနှစ်ဖက်စလုံးကပုံပြပန်းပြဖြစ်မယ်เนาะဒါကပဋိပက္ခရဲ့သဘောပေါ့เนาะဒါကြောင့်မို့လို့ကျွန်တော်တို့ကယုံကြည်မှုလမ်းကြောင်းကိုသွားမဲ့အရေးလက္ခဏာကိုလည်းပြဖို့လိုတယ
်ဘလို့အရေးလက္ခဏာမျိုးဆိုလိုတာပါလဲ
ဥပမာအဖြစ်ရောင်းကြဒုက္ခသည်တွေကြည့်လို့ရှိရင်သူတို့ကသူတို့ရဲ့လူသားတယောက်အနေနဲ့ပေါ့နော်ဘဝတစ်ခုလုံးအနေနဲ့သူတို့ကြည့်တယ်အဲ့တော့ဓာဟုအခန္ဓာဖြစ်နေတာကနိုင်ငံသားဖြစ်မှုပြဿနာနော်အဲ့တော့ဘာတွေဆောင်ရွက်နေလဲဒါကိုကျွန်တော်တို့အရေးလက္ခဏာနဲ့ပြဖို့လိုမယ်လို့ကျွန်တော်ထင်တယ
်ဘန်ကောက်ပို့စရင်းစာမှာတော့ဒုက္ခသည်တွေကိုနိုင်ငံသားမပေးနိုင်ဘူးဆိုတဲ့သဘောမျိုးစစ်ကောင်စီဘက်ကပြောတယ်လို့ဆိုပါတယ်အဲ့တော့ဟိုဒီလိုအခြေအနေမျိုးကဟိုဒုံရင်းကိုသွားစိုက်နေတယ်လို့ဖြစ်မနေပါဘူးလား
အခုလက်ရှိချင်းခတ်ပုံရဆိုရင်တော့ဒုံရင်းကိုပြန်စိုက်တာပဲကျွန်တော်တို့ဒီပြဿနာဖြေရှင်းမှာပြောလေကိုကလေးရှိတဲ့စကားတခုရှိတယ်ပြဿနာတရားကိုဖြေရှင်းမယ်ဆိုလို့ရှိရင်အဲ့ဒီပြဿနာကိုဖြစ်စေခဲ့တဲ့ချင်းခတ်ပုံမျိုးနဲ့ပဲချင်းခတ်နေတာတော့မိုင်မဲတာမရှိဘူးဆိုအဲ့တော့ကျွန်တော်ရိုဟင်ဂျာပြဿနာကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းဒါသုံးပါလောက်ရှိခဲ့ပြီကျွန်တော်တို့အရင်တပိုင်းကပြန်ကြည့်လို့ရှိဒီချစ်ကပ်ပုံနဲ့ပဲကျွန်တော်လာတယ်ဒီချစ်ကပ်ပုံနဲ့ပဲလာအဲ့တော့ဒီပြဿနာကိုဒီချစ်ကပ်ပုံနဲ့တော့ကျွန်တော်တို့ကဖြေရှင်းလို့မရအောင်ဒါကြောင့်မို့ကျွန်တော်တို့ဒီမူဝါဒချမှတ်တဲ့သူတွေပေါ့နော်အစိုးရဆက်ဆက်ကဒီပြဿနာကိုပြန်ပြီးတော့နော်ပုံဖော်ပြန်လည်သတ်မှတ်ဖို့ကြည့်ဖို့လိုလိမ့်မယ်လို့ကျွန်တော်ထင်တယ
်အဲ့တော့ပြဿနာကိုပြန်ပြီးတော့ပြောင်းကြည့်ဖို့ reframe လုပ်ဖို့ဆိုတဲ့နေရာမှာဘလို့သဘောမျိုးဆိုလွန်တာပါလေ
ကျွန်တော်တို့အခုလောလောဆယ်ပြဿနာကိုသတ်မှတ်ပုံကိုကြည့်မယ်ဆိုလို့ရှိရင်ဒီစစ်တပ်ရဲ့ပြဿနာသတ်မှတ်ပုံရှိမယ်နောက်ပြီးရင်မဘာသားလိုအဖွဲ့အစည်းတွေပေါ့နော်ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေပြဿနာသတ်မှတ်ပုံရှိတယ်မစစ်တပ်ကဘလို့မြင်လဲဆိုလို့ရှိရင်နော်ဒါကတော့သူကအချုပ်ချာအာဏာပိုင်ဆိုင်မှုနဲ့နယ်မြေပိုင်ဆိုင်မှုဆိုတဲ့သူ့ရဲ့ institutionalစစ်တပ်ဆိုတဲ့အဖွဲ့အစည်းတစ်ခုရဲ့လုံဆောင်ရမယ့်လုပ်ငန်းတာဝန်ပိုင်းကနေသူကကြည့်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာနယ်ချဲ့လာဖို့အတွက်စူးစမ်းတယ်ဒီလိုလူတွေကိုပို့တယ်တဖြည်းဖြည်းနဲ့ပေါ့เนาะဒါကတပြို့နောက်တစ်ခုကသူကတပိုင်းချောင်းရာဒါကျွန်တော်တို့ ဒါဖာဆာဘလဆိုတာလက်ထက်မှာလွတ်လပ်ရပြီးတဲ့ကာလမှာမူဂျာဟီဒင်လှုပ်ရှားမှုရှိတယ်မူဂျာဟီဒင်လှုပ်ရှားမှုကမွတ်စလင်ပြည်နယ်ရရှိဖို့နိုင်နောက်ပြီးတော့ခွဲထွက်ဖို့နိုင်ငံထူထောင်ဖို့ပေါ့ဆိုတော့ဒီတောင်းကနေသူကပြဿနာကို frame လုပ်တယ်ဆိုတော့ဒီတောင်းကနေရှင်းတဲ့အခါမှာဒီလူတွေကိုပြန်ထုတ်ရမယ်ဆိုတော့လက်ရှိဖြစ်နေတဲ့ဟာတွေကအဲ့ဒီ framing လို့ပြောတယ်အဲ့ဒီပြဿနာကြီးရှုပုံနဲ့အများကြီးဆက်ဆက်နေတယ်နော်ဒါပေမဲ့မာဘာတာကကြီးဘူးကြီးရှုပုံကြတာပေါ့ဘူးနော်ဒီမွတ်စလင်တွေရဲ့လူဦးရေကများလာလိမ့်မယ်ပြီးရင်တဖြည်းဖြည်းလွှမ်းမိုးသွားလိမ့်မယ်နော်ဒါဖြင့်ကြာလာလို့ရှိရင်ငါတို့ရဲ့ဗုဒ္ဓဘာသာတရားကြီးတောင်ပျောက်သွားကြည်ရဲ့ဆိုပြီးတော့အာဖဂန်နစ္စတန်ကိုပြရတယ်တခြားသောနိုင်ငံတွေကိုပြရတယ်မာအာရှဆိုအင်ဒိုနီးရှားပေါ့နော်ဒါတွေဖြစ်မလားဆိုတော့တောင်းပါလေသူကရှိပေါ့နော်ဆိုတော့ဒါပေမဲ့ဒီကြည့်ရှုပုံကြည့်ရှုနည်းတွေဟာစောစောကပြောခဲ့တယ်လို့ပဲဒီချစ်ကပုံချစ်ကနည်းတွေဟာပြဿနာကိုဖြေရှင်းနိုင်ရဲ့လားကျွန်တော်တို့ပြန်ကြည့်ရမယ်လို့တာနော်အဲ့တော့လိုလားချက်ကဘာလဲဆိုလို့ရှိရင်နော်ဒါစစ်တပ်ကရောမဘာသာကသူတို့လိုလားချက်ကိုကျွန်တော်နားလည်ချက်ရပြောရလို့ရှိရင်ခုနပြောလို့မွတ်စလင်နိုင်ငံတစ်ခုမွတ်စလင်ပြည်နယ်ကြီးတစ်ခုဖြစ်မလာတဲ့လူစုတာမျိုးသူမဖြစ်စေခြင်းဘူးเนาะမမသားအနေနဲ့ပြောလို့ရှိရင်လည်းမွတ်စလင်လူဦးရေတွေတိုးပွားလာတာမျိုးမဖြစ်ချင်ဆိုရင်ဒါကဖြည့်ရှင်းမှုကျွန်တော်တို့ရှိပါတယ်တခြားနိုင်ငံတွေကလည်းဒီပြဿနာတွေနဲ့ကြုံနေရတယ်ဖြည့်ရှင်းတဲ့ပုံစံတွေရှိတယ်သူတို့ကြည့်ဖို့ကောင်းတယ်လို့ကျွန်တော်ထင်တယ
်အဲအခုဆရာပြောထားတဲ့အခြေအနေတွေအပြင်ပေါ့เนาะတစ်ဖက်မှာကုလသမဂ္ဂကဒုက္ခသည်တွေအတွက်စာနယ်ရိတ်ခါကိုတဖြည်းဖြည်းဖြတ်တောက်လာတာကိုလည်းတွေ့ရပါတယ်ဟို3လအတွင်းမှာအခုဆိုရင်ဒီစာနယ်ဧကဖြတ်လာတာဟာဒုတိယအကြိမ်ဖြစ်သွားပါပြီအဲပြဿနာတွေဖြေရှင်းဖို့ဆိုတာကနှစ်ဖက်သူသဘောတူညီမျှဖို့ရှိဖို့လဲလိုပါတယ်အဲ့တော့ဒီလိုအခြေအနေမျိုးမှာဒီပြဿနာကအဖြေရှိပါဦးမလား
အဲပြဿနာရှိနေတယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့မမြင်တဲ့အတွက်ကြောင့်မလို့အဖြေကိုမတွေ့တာဖြစ်တယ်ဥမာအဖြေကျွန်တော်တို့ခုနမဘာသားရဲ့เนาะပြဿနာကိုသမချက်ရကြည့်မယ်ဆိုလို့ရှိရင်မွတ်စလင်လူကြီးတိုးပွားလာတော့เนาะအဲ့တော့လူကြီးတိုးပွားမှုကိုလေ့လာထားတဲ့လေ့လာချက်တွေရှိတယ်เนาะဥပမာအားဖြင့်ပညာမတတ်တဲ့မိသားစုတွေကနေဆိုရင်လူကြီးကလေးတွေမွေးနှုံးများတယ်เนาะစင်ရလို့ရှိရင်ကလေးတွေမွေးနှုံးများတယ်ရှေးရိုးစင်လာတဲ့မှာရောက်နေလို့ရှိရင်ကလေးတွေမွေးနှုံးများတယ်เนาะခြေလက်မှာဘဝမျိုးခြေလက်အခြေခံပုံများနေတယ်ဆိုလို့ရှိရင်မျိုးပြဘဝတဲ့ခြေလက်ဘဝဆိုခြေလက်ဘဝကလူရပုံပြီးများတယ်ပြီးရင်အဲ့ဒီရရအတိုင်းဝိုင်းဟာ isolated လို့ပြောတယ်အထီးကျန်နေမယ်သူကြီးတက်တက်သူအတိုင်းဝိုင်းလေးနဲ့သူကြီးပဲနေနေလို့ရှိရင်လေเนาะဒါများတယ်ဆိုတော့ခါကြတော့လက်ရှိဘူဝါဒတွေအကုန်လုံးဟာအဲ့ဒီဟာကိုဖြစ်စေနေတယ်တတိပြောလို့ရှိရင်လိုလားတာကတခုတကယ်ကိုချင်းသုံးလိုက်တာကအဲ့ဒီကိုလိုလားတာကိုမဖြစ်နိုင်တဲ့ကြောင်းမြန်ကြီးသွားနေတယ်လမ်းကြောင်းကိုပဲသွားနေအဲ့တော့စောစောကပြောတဲ့အချက်လက်တွေကဘူဝါဒကိုစဉ်းစားတဲ့အခါမှာဘူဝါဒရဲ့သဘောကဘာလဲဆိုရင်ပတ်သက်တဲ့เนาะဒီပြဿနာကိုလွှမ်းမိုးနေတဲ့အကြောင်းချက်တွေကိုဖော်ထုတ်တယ်အဲ့ဒီအကြောင်းချက်တွေကစိတ်ထဲကလူတွေကစိတ်ထဲကထင်တာနဲ့မဟုတ်ဘူး statistically significant လို့ပြောတဲ့เนาะကျွန်တော်တို့ဒီစဉ်းစားရအရာတွက်ချက်ထားတဲ့เนาะတကယ်ကိုအရေးပါတဲ့ဆက်နွယ်မှုရှိမှအဲ့ဒီဆက်နွယ်တဲ့အကြောင်းချက်တွေကိုကစားတာဘူဝါဒဆိုတာကစားတာအဲ့တော့ခုနပြောနေတဲ့အကြောင်းချက်တွေကိုကျွန်တော်တို့ကစားဖို့လိုတယ်အဲ့ဒါတွေကိုကစားမယ်ဆိုရင်အဖြေရပါလေအခုကျွန်တော်တို့ပြန်ကြည့်လိုက်ဒီတောင်းလေးကနေကျွန်တော်တို့ပြန်ကြည့်လိုက်ရင်နော်အခုနိုင်ငံတကာလည်းပြောနေတယ်လူခွေရေးဖွဲ့စည်းတွေကနေပြောနေတယ်လူတယောက်ကိုအခြေခံကြကြခွေရေးတွေပေးဖို့ဆိုတာစိုးစိုးဟာတွေကိုဖြည့်ရှင်းရမယ်အချက်တွေအကုန်လုံးသွားညီဆိုလိုတာကအဖြေရရှိပြီးသားနော်အဲ့ဒီအဖြေကမအခုလောလောဆယ်ဒါကိုပြောမယ်ဆိုလို့ရှိရင်နိုင်ငံတကာပြောနေတာကမဘာသာလိုလားတဲ့လိုလားချက်ကြီးကိုဖြည့်ဆည်းပေးမှာအဲ့ဒီတိုင်းသွားလို့ရှိချက်ချင်းငငင်းတော့မဟုတ်ဘူးရေးရှင်းမှာဖြစ်သွားမယ်ရိုဟင်ဂျာကိစ္စကိုတခြားသောနိုင်ငံတွေမှာလည်းဒီပြဿနာအမအားဖြင့်စင်ကာပူဆိုပါတော့စင်ကာပူဆိုလို့ရှိရင်ကျွန်တော်တို့ဒါမလေးရှိတယ်မလေးမွတ်စလင်နော်ကျွန်တော်တို့အိန္ဒိယဟိန္ဒူတွေရှိတယ်နောက်တရုတ်တွေရှိတယ်နော်အဲ့တော့သူက racial composite လို့ပြောတဲ့နိုင်ငံတွေကဒီလူမျိုးရဲ့ဖွဲ့စည်းပုံကိုနော်ထိမ့်သိမ့်မှုတို့မပြည့်ရင်းသွားအောင်သူတို့ကစူးစမ်းကြနော်စူးစမ်းကြတဲ့အခါမှာသောသောကပြောလို့ growth ပြဿနာလူမျိုးစုတစုကပို့ပြီးတော့လူကြီးများနေတဲ့ဟာတွေရှိတယ်အဲ့တော့အဲ့ဒီခုနအကြောင်းချက်တွေကိုသူကကစားနော်ဥမာအားဖြင့်နော်ကလေးတွေပညာတတ်လို့ရှိရင်ပညာတတ်လာအကြောင်းနေလာရင် incentive ပေးမယ်မလုံးပေးမယ်နော်အဲ့တော့မိဘတွေကကလေးတွေပညာတတ်တဲ့အောင်လုပ်ရင်းနဲ့ကလေးမွေးနှုံးကိုသူကသူအလိုလို dynamics ကချော့ချသွားတယ် เนาะดาญาติมาในงานมาได้ลงลงยะได้อุ้มอาภิญดาเมดีตะคูเด้อโหลบเหมือนสุโลชินเนาะดาตาร์เก็ตได้ผิดได้ด้วยจ้ะနိုင်ငံကြီးอ่ะမှန်မှန်မှုဒါပေမဲ့ကျွန်တော်တို့อ่ะအကုန်လုံးကိုလည်းလုတ်ပြီးလို့ရတယ်ဥမအာဖြင့်စီးရတဲ့ပြည်သူတွေရှိတယ်တခြားအတူတူပဲเนาะအဲ့တော့ကျွန်တော်တို့อ่ะ poverty alleviation လို့ပြောတယ်စီးရမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုလည်းကျွန်တော်တို့မလုပ်သေးဘူးเนาะဒါတွေနဲ့ကျွန်တော်တို့อ่ะပေါင်းဆက်လိုက်မယ် ဆိုလို့ရှိရင်နိုင်ငံတကာအကူအညီတွေလည်းအများကြီးရနိုင်တယ်လူ့ခွင့်ရေးကိုလည်းလေးစားရရောက်တယ်ပြီးရင်ဘာဘာဒလိုလားတဲ့เนาะလိုလားချက်ကြီးကလည်းသူ့အလိုလိုဖြစ်လာလိမ့်မယ်เนาะပြီးရင်တက်ကပြောလို့တနည်းအားဖြင့်မှာစုမထားဘူးဆိုလို့ရှိရင်ကျွန်တော်တို့မှာအခုဒီဒုက္ခသည်တွေတခြားနိုင်ငံတွေကိုရောက်တယ်ဆိုရင်ကျွန်တော်တို့ပြည်နယ်မျိုးစုံကိုရောက်သွားတနည်းအားဖြင့်မှာဒုက္ခသည်တွေကိုထားလိုက်ဆိုတော့မ เนาะไอ้โหลเราคุณน่ะเนาะดีดุขะเตเนี่ยตะชาနိုင်ငံนี่มาจิตตรงเนี่ยหมู่อาราได้จิตตรงเราจิตตรงไล่มั้ยဆိုရင်တနိုင်ငံလုံးမှာလဲကျွန်တော်တို့ရောထွေးသွားမယ်ဆိုရင်ဒီတဖြည်းဖြည်းနဲ့เนาะကျွန်တော်တို့ရရွာအတိုင်းဝိုင်းနှစ်ခုဟာတဖြည်းဖြည်းနဲ့ပေါက်ဆက်သွားမယ်ဟုတ်လားအခုကျွန်တော်တို့ရှေးတုန်းကတည်းကဗမာမွတ်စလင်တွေဟာတခြားတော့ဗုဒ္ဓဘာသာဝင်တွေနဲ့ကျွန်တော်တို့เนาะညီကိုမောင်န ပို့ပြီးစိုးစိပါစေတယ်เนาะဒီအချက်ကပုံကြောင့်လေဂျီနိုဆိုက်လို့ပြောတယ်လူမျိုးလုံးတတ်ဖြတ်မှုတွေနဲ့တရားစွဲခံရတယ်เนาะကျွန်တော် crime against humanity လို့ပြောတယ်လူများမျိုးနွယ်ပေါ်ရာဇဝတ်မှုတွေနဲ့လည်းစစ်တပ်ကြီးအားဆွဲခံရတယ်နာမည်ပြတ်တယ်နိုင်ငံရေးရပေးရတာတွေအများကြီးလူပုဂ္ဂိုလ်ရပေးရတာတွေလည်းအများကြီးပဲဒီချက်ကဘာအလုံးမဖြစ်ဘူးဒုတိယဥသိမ်းစိတ်လက်ထက်ကတုန်းကလည်း UNHCR ကိုတပ္ပရဥသိမ်းဆရာတွေ့ပြီးတော့ပြောရတယ်ခင်ဗျားတို့တတိယနိုင်ငံအနေနဲ့ဒီဒုက္ခတွေကိုခေါ်လို့မရဘူးလားဆိုမရဘူးနုံးဒါခင်ဗျားတို့လည်းပဲဆိုင်တယ်ဆိုတာဒါ UNHCR ပြောပြီးသားဖြစ်တယ်ဒါကြောင့်မို့ထပ်ပြီးတော့ဒီကိစ္စကြီးကိုထပ်တလဲလဲထပ်ပြီးတော့ချင်းကတ်နေတာအချင်းနှီးဖြစ်တယ်လို့ကျွန်တော်ထင်တယ်ဖြေရရှိပြီးသားပါကောင်းမယ်ဟာเนาะပြည်လဲသွားနိုင်စရာရှိပြီးသားမမြင်လို့သာဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်